ဒီကနေ့မနေ့အစောပိုင်းကချင်းပြည်နယ်ဟာခါမြို့နယ်အတွင်းကကျွန်းချုံချွန်းကျုံကျေးရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာမှာကလေးငယ်တူအပါဝင်ဒေသခံ၄ဦးသေဆုံးပြီးတော့၉ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံတွေက VOA ကိုပြောပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံရွာသားတွေဘေးလွတ်ရာကိုတင်းရှောင်ဖို့ကြိုးစားပေမဲ့စစ်ကောင်စီစစ်ဆေးရေးဂိတ်မှာဖြတ်တန်းခွင့်မပြုဘူးလို့ဆိုပါတယ်ချင်းပြည်နယ်စီရေးပဋိပက္ခအကြာဒေသခံတွေသေဆုံးခဲ့ရတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမုံကတင်ပြပေးပါပါခင်ဗျာ
ဒီဇင်မာလာဆယ်ရက်နေ့ဒီကနေ့မနက်အစောပိုင်း2နာရီလောက်မှာချင်းပြည်နယ်ဟာခါမြို့နယ်ချွန်ကျုံကျေးရွာကအရက်သားပြည်သူနေထိုင်တဲ့နေအိမ်တစ်လုံးပေါ်ကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား၄ဦးသေဆုံးပြီးတော့၉ယောက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်နဲ့မြို့ကန်တဦးက VOA ကိုပြောပါတယ်။အဲ့ဒီအနီးအနားမှာတော့နှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီကဘုံလာကျဲတာကိုဘုံခိုခြင်းနဲ့ဝင်ပြေးတာကိုထပ်ပြီးတော့နှစ်ကြိမ်ဘုံကျဲချပြီးတော့တိုက်ခိုက်ခဲ့တာလို့ချင်းဒေသခံကာကွယ်ရေးတပ်ဖွဲ့ CDF ဟာခါပြောခွင့်ရှိသူက VOA ကိုပြောပြပါတယ်
။ပထမအကြိမ်ဘုံကျဲတဲ့ချိန်မှာဒီအရက်သားပြည်သူတွေအိမ်ပေါ်မှာကြားတဲ့အတွက်မိသားစုဝင်က6ယောက်နေထိုင်တဲ့အိမ်မှာဆိုရင်ဒီ4ယောက်သေးပြီးတော့1ယောက်ဒါယာရထားပါတယ်ပြီးတော့ဘုံခိုတဲ့နေရာမှာဒီအလိုမျိုးအပေါင်းပြန်ချရတဲ့အတွက်အရက်သားရှိရောက်တိခေတရာရရှိသွားပါတယ်ဗျာဟုတ်ကဲ့မနေ့ကကျွန်တော်တိတ်ပွေလင်းမရှိပေနဲ့ဘုံလာကျေးတာဖြစ်ပါတယ်ဗျာ
အရက်သားတွေနေထိုင်တဲ့ချွန်ကျုံရွာကိုစစ်ကောင်စီတပ်ကပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာလို့မြေပြင်အခြေအနေကိုသိရှိတဲ့ဟာခါမြို့ခံတဦးကလည်းအခုလိုပြောပြပါတယ်
မမယွန်ဒီမော်နော်ဟာခါမြို့ကနေစံငါးမိုင်လောက်ဝိုက်တယ်အဲ့ချူဒူရောမှာနော်ဒီကြောင့်ကလည်းဒေသခံရလို့လေးရောက်တည်ဆုံးတယ်ဆေးရောက်ထမကတိုင်ရရှိတယ်ဆေးဘူးလုံးဝမရှိဘူးဟာဒီလူတို့ကိုပတ်ပတ်မှတ်ထားပြီးတော့စိတ်ခက်ရှင်ဖြစ်တယ်လို့ကျွန်တော်တို့ယူဆမိတယ်ဟောလုံးဝအဲ့လောက်မှာတော့ဆေးဘူးလုံးဝမရှိ
ဟာခါမြို့နဲ့စံငါးမိုင်လောက်ဝေးတဲ့ချွန်ကျုံကျေးရွာဟာအင်ဂျင်900ကျော်နဲ့လူဦးရေ1600လောက်နေထိုင်ကြပါတယ်အခုလိုမျိုးလေကြောင်းကနေတိုက်ခိုက်ခံရတာမို့လို့ရွာကနေစိုးရင်ကြောင်းလန့်ပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နိုင်မှုစူးစမ်းနေကြပါတယ်။ဒါကြောင့်မို့လို့ဟာခါမျိုးကကယ်ဆယ်ရေးသမားတွေကိုရွာကနေကထွက်ခွာနိုင်မှုအကူအညီတောင်းထားပေမဲ့ဟာခါမျိုးအထွက်စစ်ကောင်စီတပ်ရဲ့စစ်ဆေးဂိတ်မှာချွန်ကျုံရွာဘက်ကိုသွားမဲ့ကားတွေကိုဖြတ်တန်းခွင့်မပြုဘူးလို့ဟာခါမျိုးကဆက်ပြီးတော့ပြောပြပါတယ်။
အကျိုးတဲ့တို့တော်တော်လေးကြောက်တယ်တချို့တချို့တွေကတော့ပြောင်းရွှေ့ရတူတွေလည်းရှိတယ်ခေတ်ချင်းရှိတာတကူတော့ဒီဟာဖာကနေမျိုးအထွတ်တော်တော်ရဲ့ရှိဖောင်စီရဲ့ကိတ်ပေါ့နော်အဲ့ဒီကိတ်ဒီကအဲ့ဒီရွာဖက်ကောလုံးဝကားမထွက်ခိုင်းဘူးတဲ့အဲ့ဒီထွက်ပြီးချင်းတဲ့သူတွေကိုဒီဟာဖာမျိုးပေါ်ကနေဆန်းဆစ်ပြီးတော့လေလာချူပေးနိုင်မလားရှိတဲ့ဟာလေမျိုးလေးတွေပြီးဆောင်ချင်းတဲ့သူတွေတော်တော်များတယ်လေတော်တော်တချို့တွေကသွားကြီးစီရောက်ဖို့သွားချင်ပေမဲ့တော့ကားမထွက်ခိုင်းဘူးဆိုလို့မထွက်တဲ့သူတွေလည်းရှိတယ်လို့တော့ကျွန်တော်တို့သတင်းကြပြီ
ဒီပြောဆိုမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုရရှိနိုင်မှုစစ်ကောင်စီရဲ့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရှိသူအတွင်းမှုဦးအောင်ချိုကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။ဟာခါမြို့နယ်ထန်တလန်မြို့ကြားကစစ်ကောင်စီရဲ့အော်တိုတောင်စခန်းကိုပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကချင်းမျိုးသားတပ်ဦး CNF CM ပူပေါင်းတပ်တွေကသိမ်းယူလိုက်ပါတယ်။ဒါအပြင်စီရေးအရာအရေးပါတဲ့ point 3စကန်နဲ့ C3 စကန်အပါဝင်တက်စကန်ခုနှစ်ခုကိုပူပေါင်းတက်ဖွဲ့တွေကတည်ယူနိုင်ခဲ့တာပါစစ်ကောင်စီတပ်ဘက်ကမြေပြင်မှာစီရေးကြရှုံးလာတာကြောင့်အခုလိုမျိုးအရက်သားပြည်သူတွေကိုပစ်မှတ်ထားပြီးတော့တိုက်ခိုက်နှိပ်ကွပ်နေတာလို့ယူဆကြောင်းဒေသခံတွေက VOA ကိုပြောပါတယ်ရှင်